မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းလက်နက်ကင်ပဋိပက္ခတွေနဲ့မကြသေးခင်ကမိုးကြီးရေရှမ်းမှုတွေကြောင့်တင်းချီတဲ့ဒေသခံတွေဥယျာဉ်ဆွန့်ခွာထွက်ပြေးနေရပြီးအကူအညီတွေလိုအပ်နေတယ်လို့ကုလသမဂ္ဂကပြောပါတယ်။စစ်တပ်နဲ့ဒေသခံကာကွယ်တပ် PDF တွေကြားတိုက်ပွဲတွေကြောင့်သခိုင်းတိုင်းထဲမှာလူပေါင်းထောင်ချီပြီးတော့ဥယျာဉ်ဆွန့်ခွာထွက်ပြေးနေရတယ်လို့ချင်းပြည်နယ်မင်းတပ်တဝိုက်မှာလည်းဒေသခံ16,900ကျော်နေရဆွန့်ခွာထွက်ပြေးနေရတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာညှိနှိုင်းရေးမှူးရုံး UNOCHA ကတောက်ကြနေမှာသတင်းထုတ်ပြန်ပါတယ်။ February 1ရက်စစ်တပ်အာဏာသိမ်းမှုနောက်ပိုင်းပဋိပက္ခတွေကြောင့်မြန်မာနိုင်ငံအရှိတောင်ပိုင်းကရင်နဲ့ကယားပြည်နယ်တွေမှာလည်းလူပေါင်း13,000ကျော်နေရဆွန့်ခွာထွက်ပြေးနေရတာပါ။ချမ်းပြည်နယ်ကမြို့နယ်15ခုမှာ2021နှစ်စံပိုင်းကစပြီးတော့နေရဆွန့်ခွာထွက်ပြေးသူ26,000ကျော်ရှိပြီးခုထိမပြန်နိုင်သေးသူက6,400ကျော်ရှိတယ်လို့ပြောပါတယ်။ပြည်ရင်းဒုက္ခနဲ့ဒုက္ခသည်စခန်းတွေနဲ့ချမ်းပြည်နယ်၊ကရင်ပြည်နယ်တွေကစစ်ဆောင်ဒုက္ခသည်တွေဆန္ဒရိတ်ခါပြက်လက်တဲ့သတင်းတွေအတွက်လည်းစိုးရိမ်ကြောင်းပြောပါတယ်။ဇူလိုင်လအလယ်ကစပြီးမုတ်တုံမိုးတီးထန်စွာရွာသွန်းပြီးရေကြီးရေရှမ်းမှုကြောင့်ကချင်ကရင်မွန်ရခိုင်ရှမ်းအရှေ့ပိုင်းနဲ့မန္တလေးတနင်္သာရီတိုင်းတွေကလူပေါင်း13,000-25,000လောက်ရေဘေးဒဏ်ခံရပြီးတေဆုံးမှုနဲ့အတူနေအိမ်တွေစိုက်ခင်းတွေပျက်စီးခဲ့ရတယ်လို့လည်းပြောပါတယ်